RSF လို့သူကခေါ်တဲ့နယ်စည်းမခြားသတင်းတောက်များဖွဲ့ကမြန်မာစစ်ကောင်စီအနေနဲ့လွတ်လပ်တဲ့သတင်းမီဒီယာကိုအမြင့်ဖြတ်ထုတ်ပစ်နေတယ်လို့ပြင်းပြင်းထန်ထန်ဝေဖန်ပြလိုက်ပါတယ်။ဒီ RSF နိုင်ငံတကာသတင်းတောက်များအဖွဲ့ကြီးကမြန်မာနိုင်ငံမှာလွတ်လပ်အမိခိုးကင်းတဲ့သတင်းမီဒီယာအခုမရှိတော့ပါဘူးလို့ဒီကြေညာချက်မှာထုတ်ပြန်လိုက်ပါတယ်။မတ်လ18ရက်နောက်ပိုင်းကစပြီးလက်ရှိထုတ်ဝေနေတဲ့တစောင်းတည်းသောသတင်းစာကလည်းစစ်အုပ်စုထိန်းချုပ်ထားတဲ့သတင်းစာသာဖြစ်တယ်လို့ဒီ RSF ကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုမတ်လ18ရက်နေ့ပါပဲနောက်ဆုံးဆက်ထုတ်နေခဲ့တဲ့လွတ်လပ်တဲ့စံတော်ချိန်သတင်းစာဟာစစ်အာဏာသိမ်းပြီးအရင်ရက်ခဲ့ရတဲ့အခြားသတင်းစာကြီး၄ခုလိုပဲဖြန့်ဖြူးရေးအခက်အခဲကြောင့်ဆက်ရနာဖို့ဆုံးဖြတ်လိုက်ရတာပါလို့ဒီကြေညာချက်ထဲမှာဆက်ပြောထားပါတယ်။ဒါအပြင်စစ်ကောင်စီအနေနဲ့သတင်းမီဒီယာမျိုးစုံကြဲကြဲပြန့်ပြန့်ပြန့်တည်ရှိနိုင်မှုနဲ့အင်တာနက်ထိန်းချုပ်ထားမှုကွင်းလွှဲရေးတွေကိုပြန်လည်ဖော်ဆောင်ပေးဖို့ကိုလည်းဒီ RSF အဖွဲ့ကအလေးနဲ့တောင်းဆိုခဲ့ပါတယ်။ဒီရင်လည်းအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့အဓိကသတင်းစာတစ်စောင်ဖြစ်တဲ့မြန်မာ Times သတင်းစာဟာလည်းစစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနဘက်ကနေစစ်အုပ်စုစစ်အာဏာသိမ်းဆိုတဲ့အသုံးအနှုန်းတွေသုံးတာရပ်တန့်ဖို့ပြောပြီး10ရက်အကြာ February 21ရက်နေ့ကစရနာခဲ့ရပါတယ်ခင်ဗျ။